Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့2020ပြည်အောက်တိုဘာလ1ရက်နေ့ခြေတော်ပရိသတ်မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီတိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ခြေတော်ပရိသတ်မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရမင်းထွန်းကတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6.3 သန်းကျော်ရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာအမှန်တကယ်ကူးစက်ခံရသူရေအတွက်ဒိဋ္ဌမကပဲဆယ်ဆလောက်ပိုများနေနိုင်တာကိုအိန္ဒိယအမျိုးသားကျန်းမာရေးအာဏာပိုင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။အိန္ဒိယဆေးသူသေနာကောင်စီကနိုင်ငံတော်ကလူ 2,900 ကိုအောက်ကူလာလေကစက်တင်ဘာလလယ်အထိသွေးပေါက်စစ်ဆေးခဲ့ရမှာအသက်ဆယ်နှစ်ကျော်အရွယ်ရှိသူ15ဦးမှာတဦးမှာသွေးထဲကိုရိုနာဗိုင်းရပ်စ်ပရိဇီဝပစ္စည်း antibodies ကိုတွေ့ရှိခဲ့ပါတယ်။ရဲ့ပရိစီဝါပစ္စည်းတွေ့ရှိသူတွေဟာအစောပိုင်းကတည်းကယောဂကုသခံရသူတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီစတန်အရာဆေးရသားပြန်ကျရောက်ကမှနေထိုင်သူ 15.6 ရာခိုင်နှုန်းမှာအဲဒီပရိစီဝါပစ္စည်းတွေတွေ့ရှိခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံပြီးရင်ကမ္ဘာမှာကုသခံရသူဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တင်းတင်းကြပ်ကြပ်နဲ့အသွားအလာပိတ်ပင်ခဲ့တဲ့လော့ကဒေါင်းကိုဖြည့်ဆော့ပေးခဲ့ပြီးနောက်ပိုင်းမြို့တွေမှာစီးပွားရေးတွေပြန်ဖွင့်ပေးပြီးတဲ့အခါကုသမှုမြင့်တက်နေတာဖြစ်ပါတယ်။အခုကကိုဗစ် -19 ကြောင့်တကမ္ဘာလုံးမှာလူတသားကျော်သေဆုံးခဲ့ရမှာအိန္ဒိယနိုင်ငံမှာ 9,800 ဝန်းကျင်ဘရာဇီးမှာ 13,200 ဝန်းကျင်နဲ့အမေရိကန်နိုင်ငံမှာ 2,000 ကျော်သေဆုံးခဲ့ပါတယ်။မလာနဲ့မီလာတွေတုန်းကအမေရိကန်နိုင်ငံနဲ့ယောဂကုသမှုဗဟိုချက်ဖြစ်ခဲ့တဲ့နယူးယောက်မြို့မှာတော့နေ့စဉ်ယောဂကုသမှုနှုန်း300ခန့်နှုန်းအထက်ကိုရောက်ရှိလာတယ်လို့မြို့တော်ဝန် Billy Plus CEO ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ဒါဟာဇွန်လကစပြီးအမြင့်ဆုံးကုသမှုနှုန်းလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒိုဘာသမ္မတရွေးကောက်ပွဲမှာသူနဲ့ရှင်ပြန်ရွေးကပ်မဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အင်္ဂါနေ့ကစကားစစ်တိုးပွဲပြီးဗုဒ္ဓဦးနေ့မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆင်မှုပြည်내အသီးသီးကိုတွဲရောက်နေကြပြီဖြစ်ပါတယ်။ Republican Party ကသမ္မတထရမ့်က2016ခုနှစ်က Hillary Clinton ကိုပုဂ္ဂတိကနဲ့ရှုံးနေခဲ့တဲ့ Minnesota ပြည်내ကိုတွဲရောက်နေပါတယ်။အချိန်နဲ့ရှင်ပြန်ရမယ့်အဲ့ဒီပြည်내မှာလူထုသဘောထားစစ်တမ်းတွေအရာသူကဂျိုးဘိုင်ဒန်နောက်မှာရောက်နေတာပါ။အဲ့ဒီမှာရမုံငွေရှာဖွေပွဲကိုတက်ရောက်ပြီးတဲ့နောက် Great Lakes ဒေသကိုဆက်လက်သွားရောက်မှာဖြစ်ပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့အထိတ်နဲ့ရှင်ပြန်ရမယ့်တခြားပြည်နယ်တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်နယ်တွေကိုမဲဆွယ်စည်းရုံးရေးယထားနဲ့သွားရောက်မှာဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေမှာ2016ခုနှစ်တုန်းကသမ္မတ Trump က Democratic Party သမ္မတလောင်း Hillary Clinton ကိုအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့သဘောထားစစ်တမ်းတွေမှာ Democratic သမ္မတလောင်း Joe Biden ကဦးဆောင်နေတာဖြစ်ပါတယ်။ Biden ကအဲ့ဒီပြည်နယ်တွေကအလုသမားလူနန်းစားတွေရဲ့ထောက်ခံမှုပြန်လည်ရရှိအောင်ကြိုးစားမှာဖြစ်ပါတယ်။အစဉ်အလာအဖြစ် Democratic ကိုထောက်ခံတဲ့အဲ့ဒီပြည်နယ်တွေဟာ2016ခုနှစ်တုန်းကသမ္မတ Trump ကိုပြောင်းပြီးထောက်ခံမှုပေးခဲ့တာပါ American နိုင်ငံရဲ့ဝန်ကြီး Mike Pompeo က Vatican နဲ့တရုတ်နိုင်ငံတို့အကြားဘာသာရေးဆိုင်ရာသဘောတူစာချုပ်ပြန်လည်ချုပ်ဆိုမဲ့ကိစ္စအပေါ် Vatican အနေနဲ့ပြန်လည်စဉ်းစားဖို့တောင်းဆိုလိုက်ပါတယ်။ဝန်ကြီး Pompeo ကအီတလီနိုင်ငံကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတရုတ်ရဲ့ဘာသာရေးတိကျမှုအကြောင်းဝေဖန်ပြောကြားစရာမှာအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ခံရတာလောက်တခြားပြည်နယ်များမှာမရှိကြောင်းနဲ့ကတိပဒဝင်တွေလည်းအဲ့ဒီလိုဖိနှိပ်ခံရတာကနေမလွတ်ကင်းကြဘူးလို့လည်းဝန်ကြီးပုံပြီးရောကပြောပါတယ်။ဗာတီကန်နဲ့တရုတ်ကြားအငင်းပွားပွဲ2018သဘောတူညီချက်ကိုတက်တန်းတိုးဖို့ညှိနှိုင်းနေချိန်မှာဝန်ကြီးပုံပြီးရောကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့အများသိအောင်တစ်ခါမှချပြခဲ့တာမရှိပေမဲ့တရုတ်နိုင်ငံနဲ့ကိုရီးယားဘုန်းကြီးတွေကိုယာရုအနေနဲ့ဆိုင်ရာအခွင့်အာဏာဘသူမှရှိတယ်လဲဆိုတဲ့အချက်လဲပါဝင်တယ်လို့ယူဆရပါတယ်။တရုတ်ပြည်တွင်ကတ်လစ်ကိုရီးယားဘုရားကျောင်းအသင်းတော်နဲ့တင်းရှိပြီးတသိန်းကိုတရုတ်ဆိုရကအတိအမှတ်ပြုထားတာပါ။ကျန်တဲ့အသင်းကတရားဝင်အတိအမှတ်ပြုခံထားရတာမဟုတ်သလိုတိကျရက်တည်နေတဲ့ဘုရားကျောင်းအဖွဲ့တွေဖြစ်ပြီးဗာတီကန်ကိုသက်စာခံပါတယ်။ဗာတီကန်တာဝန်ရှိသူတွေကတော့တရုတ်ဆိုရနဲ့တရားဆက်သွယ်ဖို့လိုအပ်တဲ့အတွက်အခုလိုသဘောတူညီချက်ကိုတက်တန်းတိုးဖို့ရည်ရွယ်တာဖြစ်တယ်လို့ကောက်ဝဲပြောဆိုခဲ့ပါတယ်။အီတလီမှာရှိတဲ့အမေရိကန်တရုတ်မှကျင်းပတဲ့နိုင်ငံကပါတိုင်းလွတ်လပ်ခွင့်ကိုတန်တမန်နီလန်ရအကောက်ဝဲပြီးစာရန်ဖတ်ပွဲမှာဝန်ကြီးပုံပြီးကအခုလိုပြောဆိုခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုဗ ဘာရီကန်ကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ။ဆီးရီးယားသမ္မတဘာရှာအယ်အဆတ်အစိုးရရရှိနေတဲ့ရမငွေတွေကိုဖျက်တောက်ဖို့ယူရပြီးအမေရိကန်နိုင်ငံကဆီးရီးယားအစိုးရနဲ့ပတ်သက်ဆင်နွယ်နေသူ6ယောက်နဲ့နိုင်ငံရဲ့ချားပိုင်ဆိုင်မှု13ခုကိုတိုက်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဆီးရီးယားဗဟိုဘဏ်အကြီးအကဲအထူးထွေစုံစမ်းစစ်ဆေးဌာနအကြီးအကဲနဲ့အဆတ်အစိုးရနဲ့ဆက်နွယ်နေတယ်လို့ဆဆွဲခံရတဲ့စီးပွားရေးလုပ်ငန်းရှင်တယောက်နာမည်ပြစီးထက်သူနဲ့အထက်ပါဝင်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကပြောပါတယ်အရေးယူတက္ကမှုအရအရေးယူခံရသူတွေရဲ့ပိုင်ဆိုင်မှုတွေကိုထိကျုပ်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့အရေးယူခံရသူတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်မရှိပါဘူး။သမ္မတအဆက်အစိုးရဘက်ကနေဆက်ပြီးရည်တည်နေတဲ့သူတွေကြောင့်အကြည့်ပြချစားမှုတွေနဲ့လူခွေချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေနိုင်တာဖြစ်လို့အခုလိုပိတ်ဆို့တက္ကရေးမှုတွေချမှတ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကပြောပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်တင်တော်ဝင်းမြင့်ပါစက်တာပရီးနေ့မနက် VOA အမေရိကန်တဲ့ရဲ့ထိတ်တဲရောက်တဲ့တွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံနဲ့ကိုဗစ်ပိုးထပ်တွေ့သူအခုနောက်ဆုံးမနေ့ညထုတ်ပြန်ကြရနောက်ထပ်စံချိန်တင်946ဦးရှိသွားပြီးစုစုပေါင်းပိုးတွေ့သူ13,383ထိမြင့်လာကသေဆုံးသူကလည်း26ဦးထိတက်ခဲ့တာမို့စုစုပေါင်းသေဆုံးသူက310ထိရှိလာနေပါပြီ။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မနေ့ည7နာရီထုတ်ပြန်ကြရတက်ခွဲနမူနာ6262ခုကိုဒီနေ့စစ်ဆေးခဲ့တာမှာအခုလိုထပ်တွေ့တာဖြစ်ပြီးအများဆုံးဖြစ်နေတဲ့ရန်ကုန်လည်းရှင်တို့အများကြီးတက်လာတာကြောင့်ဆေးရုံနေရာအခက်ခဲနဲ့လုံမန်းနေရာချီလို့လူနာတွေကိုပို့နေတဲ့ကျန်းမာရေးဝန်ထမ်းတွေကဆိုပါတယ်။တောင်ကိုရီးယားကရောက်လာတဲ့အမြန်စစ်အန်တီဂျင်တက်စ်တွေနဲ့ပါစစ်ပြီးပိုစစ်လာနေတာကြောင့်လည်းကူးစက်သူပိုတွေ့လာရတာဖြစ်ပြီး24နာရီအတွင်းပိုတွေ့သူ1000နီးပါးအထိရောက်လာနေတာပါ။အခုနောက်ဆုံးထုတ်ပြန်ချိန်အထိဆိုရင်စစ်ဆေးဖြည့်ဆည်းခဲ့တဲ့တက်ခွဲနမူနာပေါင်းက296,040ခုဖြစ်3000နီးပါးအထိရှိလာနေပါပြီ။ဒါပေမဲ့အခုနောက်ဆုံးအမြန်စစ်တဲ့အန်တီဂျင်တက်စ်ရဲ့ခိုင်လုံစိတ်ချမှုကိုလည်းတချို့ဆေးရုံဝန်ထမ်းတွေကစိုးရိမ်နေပါတယ်။အထူးသဖြင့်ရန်ကုန်ဆေးရုံကြီးမှာစစ်ရမှာတန်တရားလက္ခဏာရှိပေမဲ့ပိုးမတွေ့သလောက်ဖြစ်ခဲ့လို့ပါလို့ဆေးရုံဝန်ထမ်းတွေကဆိုပါတယ်ခင်ဗျာ။ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကိုယ်စားဘင်္ဂလားဒေ့ရှ်ဘက်ဆဆွဲပြောဆိုချက်တွေဟာအခြေအနေမရှိတဲ့သတင်းမှားတွေသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဒေါသတကြီးတုံ့ပြန်လိုက်ပါတယ်။နယူးယောက်မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့85ကျင်းမြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကဘင်္ဂလားဒေ့ရှ်အနေနဲ့နေဆက်မြို့ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာအကြမ်းဖက်သမားတွေကိုလက်ခံကူညီထားတယ်လို့ဆဆွဲခဲ့တာကိုအခုလိုဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်လိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံအစ်မမြတ်ရာရှိကြီးတူကဘင်္ဂလားဒေ့ရှ်အနေနဲ့ဘလို့အကြမ်းဖက်သမားကိုမှသူ့နယ်မြေတွေလက်ခံထားတာမရှိဘူးဝန်ကြီးချုပ်ရှိတ်ခါစင်နာအစိုးရအနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံတဲ့မူဝါဒရှိထားတယ်။မြန်မာအနေနဲ့ကိုယ်ပြဿနာကိုပြန်ကြည့်တင်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒါအပြင်ဥကျော်တင်ဆွေဘက်ကနေရိုဂျာဒုက္ခသည်ပြန်ပို့ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုပေါ်သာမူတည်တယ်လို့ဒီကုလညီလာခံမှာပြောခဲ့တာအပေါ်လဲဘင်္ဂလားဒေ့ရှ်ဘက်ကတော့ဒါကနှစ်ဖက်ပြဿနာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ပြဿနာလည်းမဟုတ်ဘူးမြန်မာဘက်ကဒုက္ခသည်တွေပြန်လာချင်အောင်လုပ်ပေးရမှာသာဖြစ်တယ်လို့ပြန်ချေပါလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကလည်းဒီကုလညီလာခံမှာပဲမေကွန်းပြောရမှာဒီရခိုင်ပြည်နယ်ကလူတွေထွက်ပြေးလာတဲ့ကြေတနာကိုမြန်မာအစိုးရကသာဖန်တီးခဲ့တာမို့အဖြေအတွက်မြန်မာဘက်ကပဲတာဝန်ရှိတယ်။နိုင်ငံတကာအနေနဲ့တော့အကောင်းဆုံးအဖြေရနိုင်ဖို့ဝိုင်းကူပေးတင်တယ်လို့ပြောခဲ့ပါတယ်။တကယ်တော့မြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပေမဲ့ဒီဒုက္ခသည်တွေပြန်လာရေးအတွက်တော့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။ Indo-Pacific ဒေသနဲ့ Latin American ဒေသတွေမှာအခြေခံစောက်ဝင်ဆိုင်ရာလုပ်ငန်းစီမံကိန်းတွေတည်ဆောက်ဖို့ American ပြည်ထောင်စုနဲ့ Taiwan တို့လက်တွဲလုပ်ကိုင်သွားမယ်လို့နှစ်ဖက်တာဝန်ရှိသူတွေကဗိုလ်ထုနေကပြောပါတယ်။အဲ့ဒီဒေသတွေမှာတရုတ်နိုင်ငံကစောက်လုပ်နေတဲ့အခြေခံစောက်ဝင်ဆိုင်ရာလုပ်ငန်းတွေကိုတံပြန်မှုရည်ရွယ်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကနေအာရှနဲ့အာရှလိုယူပါတီချိတ်ဆက်မဲ့တရုတ်တို့ရဲ့ကပလန်စီမံကိန်းပေါ်အမေရိကန်တို့ဘက်ကအတော်လေးတန်လျောက်ဝင်နေတာဖြစ်ပြီးအဲ့ဒီစီမံကိန်းနဲ့တရုတ်တို့ကျွေးမီထောင်ချောက်ဆင်ပြီးသူ့လက်အောက်ဩဇာခံဖြစ်အောင်လုပ်နေတယ်လို့ယူဆထားတာပါမြို့တော်တိုင်ပင်မှာရှိတဲ့အမေရိကန်သံယုံကအမေရိကန်နဲ့ထိုင်ဝမ်တို့ရဲ့အစီအစဉ်သစ်ဟာ ထွန်းသစ္စာနိုင်ငံတွေအတွက်ရေးသွေးဖြစ်ွားတဲ့အခြေခံစောင့်တည်ဆောက်ရေးအထောက်အကူပြုစေလိမ့်မယ်လို့ဆိုပါတယ်။ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဂျိုးဆက်ဖူကတော့ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးနောက်တစ်ဆင့်ကိုရောက်နေပြီလို့ပြောပါတယ်။ဒီစီစဉ်ကထိုင်ဝမ်နိုင်ငံအတွက်အရှိတောင်အားရှာနဲ့တောင်အားရှာကနိုင်ငံတွေနဲ့စီးပွားဆက်ဆံရေးတိုးမြင့်မှုရည်ရွယ်သလိုတရုတ်ပေါ်မီခိုနေရတာကိုလည်းလျှော့ချဖို့ရည်ရွယ်တယ်လို့ဆိုပါတယ်။အစီအစဉ်အသေးစိတ်နဲ့ရမဝေပမာဏဘလောက်ရှိမလဲဆိုတာကိုတော့လုံးလုံးဆယ်ပြောထားတာမရှိသေးပါဘူးခင်ဗျာ။မလေးရှားနိုင်ငံက FGV စိုက်ပျိုးရေးကုမ္ပဏီနေနဲ့အထမလောဟခိုင်းစင်မှုတွေလုပ်ခဲ့တယ်လို့စစွဲချက်နဲ့ကုမ္ပဏီကထုတ်တဲ့စောင်းစီတင်သွင်းမှုတွေကိုပိတ်ပင်လိုက်ကြောင်းအမေရိကန်ဆိုရာအကောက်ခွန်တဲ့နယ်စပ်ဒေသလုံခြုံရေးဌာန CPB ကဗိုလ်ထူးနေမှာပြောလိုက်ပါတယ်။ကမ္ဘာမှာစောင်းစီနဲ့အလှကုန်ပစ္စည်းစားတောက်တွေမှာအသုံးပြုတဲ့စီမျိုးမျိုးကိုအများဆုံးထုတ်လုပ်နေတဲ့ဒီ FGV ကုမ္ပဏီနေနဲ့အလုသမားခွင့်ရနဲ့လူခွင့်ရချုပ်ဖောက်မှုတွေကျွလွန်နေကြောင်းလူခွင့်ရဖွဲ့ရဲ့ဝေဖန်ပြောဆိုမှုတွေနဲ့ကာလရှည်ကြာရင်ဆိုင်နေကြရတာပါအမေရိကန်ဆိုရရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ Riders သတင်းဌာနရဲ့ဆက်သွယ်မှုကို FGV ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးကုမ္ပဏီနေနဲ့အထမလိုအပ်ခိုင်းစင်မှုလိမ့်လေလှည့်စားမှုရုပ်ပိုင်းနဲ့လိမ့်ပိုင်းဆိုင်ရာစော်ကားမှုချိန်ချောက်မှု IT နဲ့ထောက်ထားစာရွက်စာတမ်းတွေကိုတရားမဝင်သိမ်းဆည်းထားမှုစတာတွေကျူးလွန်ခဲ့ကြောင်းနှစ်နဲ့ကြာစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အမေရိကန်ဆိုရကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ကြောင်းအမေရိကန်ကောက်ခွန်တဲ့နယ်စပ်ဒေသလုံခြုံရေးဌာနကပြောပါတယ် FGV ကကုန်ကျန်းပစ္စည်းတွေတင်သွင်းတဲ့အချိန်အမေရိကန်ကလူသုံးကုန်ပစ္စည်းထုတ်တဲ့နာမည်ကြီး Procter & Gamble လို့ကုမ္ပဏီတွေလည်းပါဝင်ပါတယ်ခင်ဗျာသတင်းတွေမနဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားကြသတင်းပေးပို့ခြင်းနဲ့ပတ်စင်ခန္ဓာတွေကိုနားဆင်ရတော့မှာပါခင်ဗျာမြန်မာနိုင်ငံမှာများလာတဲ့ကိုဗစ်သံသယတွေကိုညဉ့်ညံ့နဲ့များများဆင့်နိုင်တဲ့အန်တီဂျင်တက်စ်တွေကိုစသုံးနေရမှာဘလို့အထောက်အကူပြုနိုင်တာနဲ့လက်ဟာမှုရှိနိုင်တာတွေကို NHL အမျိုးသားဓာတ်ခွဲမှုဆိုင်ရာဌာနကဒုတိယညွှန်ကြားမှုချုပ်ဓာတ်ခွဲကိုမေးရမှာအင်္ဂါနေ့ကစဖြန့်ပြီးမနေ့ဗုဒ္ဓနေ့ကစစစ်ပုံကိုပမောခဒေါက်တာထထေးတင်ကအခုလိုစရှင်းပြပါတယ်
။စတာမှပြန်ကုန်တိုင်းရဆေးရုံကိုယုံမှာစရတာလေ။ဆိုတော့မနေ့ကမှပဲသူတို့စပြီးစဉ်းစားနေတာပေါ့နော်။positive ညာလည်းတော်တော်များများတွေ့ပါတယ်။ဟိုရန်ကုန်တိုင်းပြီးတော့မှ KIN စင်းလောက်နဲ့မြို့နယ်စင်းလောက်စီသွားမယ်လို့တော့မှန်းထားပါတယ်။ပြီးတော့မှဒုတိယစင်းထပ်ပြီးတော့ဝင်ထားတဲ့ဟာနဲ့ဒီနယ်တိုင်းမှာရှိတဲ့ဆေးရုံတွေကိုဆက်ပြီးတော့ဖြစ်သွားမယ်။ဘာကြောင့်လဲဆိုတော့ရန်ကုန်မြို့ကအဓိကလူနာတအားများလာ။နောက်တစ်ခု anosmia လို့ခေါ်တဲ့အနံ့များတဲ့ဒါကနာရှိရသူတွေကလည်းများတဲ့အခါကျတော့အဓိကလိုအပ်ချက်ရှိနေတာ
ဟုတ်ကဲ့ဆရာမအဲ့တော့အခုပမာဏခန့်မှန်းကြည့်ပေါ့နော်ဘယ်လောက်လောက်စစ်ပြီးတော့ဘယ်လောက်ရာခိုင်နှုန်းလောက်တွေ့ထားလဲဆရာမ
ကြီး60လောက်မှ50ကျော်လောက်က positive ထွက်တယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီချက်တဲ့ရလအပေါ်မှာဘယ်လိုထင်လဲဆရာမသူ့ရဲ့ဒီ reliability ယုံကြည်စိတ်ချနိုင်မှုပေါ့နော
် rapid test ဆိုတာလေဟိုတမားတို့ PCR ဆိုတာ molecular ဟိုလား RT-PCR ဆိုတော့အဲ့ RT-PCR ကိုသူအစားထိုးတဲ့ test မဟုတ်ဘူးRT-PCR တော့ gold standard ပဲ RT-PCR ကိုအတွက်အားဖြည့်တဲ့ test ပဲဖြစ်တယ်။ဒါကြောင့်လို့ဆို rapid test မှာကန့်သတ်ချက်တွေအများကြီးရှိတယ်။အချိန်ကန့်သတ်ချက်ပေါ့ယောဂလက္ခဏာမပြခင်2ရက်3ရက်ယောဂလက္ခဏာပြပြီးလဲ5ရက်6ရက်အဲ့ဒါလောက်မှစမ်းစမ်းမှသူကအကောင်းဆုံးဖြေထွက်တယ်။နောက်တစ်ခုကသူကလက္ခဏာလည်းပြမှာလက္ခဏာမပြဘယ်ပဲနဲ့ယောဂပိုးသက်ဆောင်နေတဲ့သူက80ရာခိုင်နှုန်းလောက်ရှိတယ်လေ။အင်းအဲ့လိုမျိုးတွေမျိုးမှာရက်ခါယောဂလက္ခဏာမပြတဲ့သူစစ်မယ်ဆိုလို့ဆိုရင်လည်းသူက negative ထွက်တတ်တယ်ဆရာ false negative ပေါ့တကယ်တော့ PCR နဲ့ပေါ့ကြာရင် positive ထွက်နေတယ်။ဟို RT-PCR ဆိုတာကဂျင်းကိုဖော်ထုတ်တာပေါ့ RNA ဂျင်းကို။သူကတော့ virus ပေါ်မှာရှိနေတဲ့ protein လေးတစ်ခုပဲ antigen လေးပဲ။အာပฏิပစ္စည်းထွက်ဖို့အတွက်လှုံ့ဆော်တဲ့အရာလေးကိုပဲထုတ်တာ။သူကရှင်းပေးနိုင်တဲ့ area နဲ့တာပေါ့
။ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီ antigen test ကနောက်ထပ်ထူးခြားမှုနဲ့ဒီသူ့ရဲ့အရေးပါအသုံးဝင်တဲ့ပုံအောင်ဆရာမကြီး
။သူစင်ကာပူတို့ဘာလို့ရောတခြား west map မှာရောထွက်တဲ့ paper တွေအရဆိုရင်သူက positive case က90%လောက်ကျော်လို့ရှိရင်သူ့မှာ RT-PCR နဲ့ positive ဖြစ်နေပေမဲ့လို့သူများကိုကူးသိနိုင်တဲ့ protein ကမရှိတော့ဘူး။ဒါကြောင့်မို့လဲကမ္ဘာ့ကျန်းမာရေးဖွယ်ကစကလေးဟိုက PCR နဲ့ပဲစခဲ့ကြတာ။ပြီးတော့မှအခု rapid antigen ဆိုတာအခုစက်တင်ဘာလတည်းကျတော့မှပဲ WHO ကစက်တင်ဘာ22ရက်နေ့မှာဒီ standard ဒီ Korean made product ကိုသူကပထမဦးဆုံးကမ္ဘာပထမဦးဆုံး WHO ကသူ qualify ပေးလိုက်တာ။အတော့က US FDA ကဆိုလို့ရှိရင်လည်း4မျိုးပဲပေးထားသေးတာ။ဆိုတော့သူကနောက်ဆုံးမှပေါ်လာတာ။ဘာကြောင့်နောက်ဆုံးမှပေါ်လာလဲဆိုတော့သူကအလုံးစုံဖြည့်ခြင်းနဲ့ဒီပညာမဟုတ်တာတခုရယ်။နောက်တစ်ခုကကြတော့အရန်အဖြစ်များလာတယ်။ဟို PCR နဲ့လက်လန်းဝေးတယ်။ PCR နဲ့မမီနိုင်နဲ့ PCR နဲ့မရောက်နိုင်တဲ့ဟာ remote area တွေနောက်တစ်ခုကရန်ကုန်လိုမျိုးအခြေအနေပေါ့။ New Delhi လို Mumbai လို့အခြေအနေပေါ့။အများကြီးကိုသူ့ပြုံကြီးဖြစ်နေတဲ့အခြေအနေမျိုးမှာကြာရင်တော့သူက positive now, Minyan Shabi or Minyan Quetto Kudan. I need to see that.
Okay, Sama. Hello, I could young only Tamara, portrayed to a Nyala or Tatazodia, a Taku Pira was Samano, PCR, Nene.
Nyala, I do not do, meeting now pay out. ตัวอ่ะอายิเฉินไปไหนน่ะบ่อะคือตัวเตียช่องเสร็จแล้วสิตางาเสร็จสรแล้วตัวหมดตะบงแล้วสรถ้าอะเนี่ยจะมารู้ PCR สิทธิ์เสร็จสรแล้ว 然后这马路比西亚大概叫了，偏亚，明年里节明年上完了，不？哎，那也老罢了。哎，看叫了露娜的吧，有吧？哇，西达那么西亚，孤单奶奶，你查理的收银啊，然后都是露娜的白个，他妈的乌扎比来的，乌扎比说，那别的干叫了，明年先透，哎，positive收银呢，有个也，那可能阿弟那保姆地表使用电啊，没多少电，还有使用妈妈ICU里来都在做，露妈我讲，哎，那牛不好在做啥呢？
အိမ်မှာပြန်ပြီးတော့ negative ဆိုတဲ့တချို့တခြားယောဂါတွေလိုက်ရှာဖို့တခြားအဆောင်တွေတွေ့နိုင်တာပေါ့အဲ့တော့rapid test အနေနဲ့ကတော့အခုလောလောဆယ်ဆယ်ရန်ကုန်မြို့ရဲ့အခြေအနေအတွက်တော့ဖြည့်ရှင်းတဲ့နေရာမှာအရန်တော့ဝင်နေဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆရာမကျွန်တော်ဝင်မယ်ပါကိုဗစ်ကရောပါကြောင့်တိတ်ဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာတာနဲ့ညယောဂါကိုရှင်းရှင်းစစ်ဆေးဖို့ကျွန်မယူ ီချင်ပါတယ်ကျွန်မမိခါပါကိုဗစ်ရောဂါကြောင့်လပိုင်းအတွင်းသေဆုံးရသူ200ကျော်နဲ့ကူးစက်သူ1000ကျော်ပိုလာတယ်လို့နောက်ထပ်လည်းရောဂါကူးစက်မဲ့အန္တရာယ်တွေရှိနေတာကြောင့်ရောဂါကိုစက်သက်စစ်ဆေးမှုတွေကိုအချိန်နဲ့လှုပ်ဆောင်လာရတာပါရောဂါပိုကူးစက်မှုတွေအဓိကကြုံရတဲ့ရန်ကုန်တိုင်းတွင်ဒီသတင်းပတ်ကဆက်လို့တုံးမြင့်စစ်ဆေးတာတွေလုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စုကပြောပါတယ
်ဒေယုံကြီးကိုယုံပေါ့နော်ဒီတော့အဲဒီဒေယုံကိုယုံမှာဒီရက်ပုံကြီးအခြေအတွက်ဖြစ်ဖို့ရှိရခင်ဗျာဒီနေ့ကတော့ report တွေတက်မလာသေးဘူးဒီနေ့ကတော့ကျွန်တော်အားလုံးတရားချက်တော်တော့ဆက်လိုက်တယ်ဒီကတော့ဒီ training အနေနဲ့ပေါ့နော်တင်ကြားရင်းနဲ့ဖြစ်တည်တဲ့ပုံမျိုးကျွန်တော်ဆွေးနွေးကြည့်ပါတော့ကျွန်တော်မနေ့က60လောက်ဖြစ်တယ်ဒီရောက်မှတော့ positive မဖြစ်ဘူးလိုက်တာရလို့ပါလို့ပြောမှာတော့ positive ဖြစ်တာကြီးရှိတယ်ဒါပေမဲ့ကျွန်တော်အဲ့ဒါလေးစုပြီးတော့ထုတ်ပြန်ပါမယ်ခင်ဗျ။ဒီရန်ကုန်မြို့မှာရှိတဲ့ဒီ pilot အနေနဲ့ဆောင်ရွက်နေရှိတယ်။သေးုံကိုယုံနေမှာပဲ။ဒါကြောင့်နိုင်တဲ့တိုင်းမှာရှိတဲ့ KI စင်းမျိုးနဲ့စင်းသေးုံလေးအဲ့ဒီပြင်တိုင်းနဲ့ပြည်နယ်မှာရှိတဲ့သေးုံကြီးပေါ့နော်။တိုင်းနဲ့ပြည်နယ်စင်းသေးုံကြီးတွေဒါလိုအပ်လာရင်ကျွန်တော်တို့လိုအပ်တယ်ပေါ့နော်မြို့နယ်စင်းုံအထူးပေါ့။ဒါကတော့ကျွန်တော်တို့ဟိုအဆင့်နဲ့ဆောင်ရွက်တော့မှာဖြစ်ပါတယ်
။ကိုဗစ်ရောဂါရှိရှိစမ်းသပ်စစ်ဆေးနိုင်မဲ့ပစ္စည်းတွေဒီလောက်ကောင်မှာနောက်ထပ်နှစ်သိန်းထည့်ရောက်ဖို့ရှိတဲ့အကြောင်းလေးသူကပြောပါရစ်စစ်သေးရမှာကျမရေးဝန်တန်းတွေတန်တရာလူနာတွေအရေးပေါ်ခွဲစိတ်မဲ့လူနာတွေအပြင်အတီးပြုလူနာတွေနဲ့တိုက်ရိုက်ထိတွေ့ဘူးသူတွေကိုအဓိကဦးစားပေးစစ်ဆေးတော့မယ်လို့သူကပြောပါရစ်မိနစ်ပိုင်းတွင်ကိုဗစ်ရောဂါပိုးရှိမရှိအဖြစ်သိနိုင်မဲ့တန်းနဲ့ချီတဲ့ရောဂါပိုးစစ်ပစ္စည်းတွေရောက်လာတဲ့အခါရဟုံနာမကအခြားပြည်နယ်နဲ့တိုင်းတွေကိုပါပေးပို့အသုံးပြုသွားမှာဖြစ်တယ်လို့သူကပြောပါတယ်။ယောဂပုံစစ်ဆေးမှုတွေတိုးလာတာနဲ့အညာအတီးပြုလူနာတွေတိုးလာနိုင်တာကြောင့်ကြိုတင်ပြင်ဆင်ဖို့လိုတယ်လို့လည်းအထွေထွေယောဂကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါတယ်
။ဒီ rapid antigen test တွေပေါ်ပါလာပြီးစစ်ဆေးနိုင်တာကတော့ကောင်းကျိုးတွေအများကြီးပဲရှိတယ်။တကယ်ဆိုးကျိုးဆိုတော့ဆိုးကျိုးရဲ့လို့တော့ပြောလို့မရဘူး။တကယ်ပြီးများလို့စစ်ဆေးလိုက်ပြီးနေကတည်းကပိုးရှိတဲ့လူတွေပိုးတွေးလာမှာပေါ့။ပိုးတွေးရှိတဲ့လူတွေအများကြီးတပြိုင်တည်းဖြစ်တာနိုင်တယ်။ဒါကိုဆရာတို့ကစနစ်တကျဂိုင်တွေနိုင်ပိုးအရေးကြီးရပေါ့။ဂိုင်တွေနိုင်နေဆိုရင်တော့အချို့အများကြီးရှိတယ်ပေါ့။အဲ့တော့တခုပဲရှိတာကကိုတို့စီရင်ဆောင်ရဲ့နိုင်ရဲ့အတိုင်းအတာပမာဏတဲ့ချော်လွန်ပြီးတော့ပိုးတွေးရှိတဲ့လူတွေများလာရင်ခက်strategy တကူအဲ့ဒီခါချာမှာပြောင်းရမှာပေါ့အခုလက်ရှိလုပ်နေတဲ့ season မှန်တိုင်းပဲဒါတော့လိုက်နာဖို့လိုတယ်နော်လူတွေနေနေရလဲတိတိကျကျဆက်ပြီးတော့လိုက်နာဆောင်ရွက်သွားဖို့လိုတယ်ပေါ့
ကျမရေဝန်ကြီးဌာနတာဝန်ရှိသူတွေကယောဂပိုးစစ်ဆေးမှုတွေကိုအချိန်နဲ့ဆောင်ရွက်လာနေချိန်မှာပဲယောဂလက္ခဏာတန်တရားကြောင့်စိုးရိမ်စိတ်နဲ့ယောဂပိုးစစ်ဆေးခြင်းနဲ့သူတွေကလည်းတိုးလာနေပါတယ်အခုဆိုရင်ပြည်ဝဲစည်းကွက်မှာယောဂပိုးရှိမရှိသွေးဖောက်စစ်ဆေးတဲ့ပစ္စည်းတွေရောင်းချလာနေတဲ့အတွက်သတိထားဖို့ကိုဒေါက်တာတန်နိုင်စိုးကသတိပေးပါတယ်
။ဒီဟာကတော့ခုနကပြောခဲ့တာဒီလိုဆို pre-qualifying ရတာရပိုင်းလေးရှိတယ်။ဒါကြံတဲ့ဟာတွေကတော့အတိမတ်ပြုတာရင်မရှိပါဘူးခင်ဗျ။အတိမတ်မပြုသေးတဲ့ test case နိုင်ငံလိုက်အတိမတ်ပြုတာတော့စီကောင်းရှိနိုင်တယ်။နောက်ကကဘာကျန်းမာရေးအခွင့်အရေးအတိမတ်ပြုတဲ့ဟာကတော့ တတော်မှာတော့ဆက်နေကြည့်သူတွေရှိတယ်အဲ့တော့အတိအမှတ်ပြုတဲ့ test case ဆိုတာလေတကယ်ညာတော့သူ့ညီလေးအနေနဲ့ပန်ကန်အောင်ဆက်ဖို့လိုရခင်ဗျာဒီကျွန်တော်တို့ဒီဆက်နေကြည့်အောင်မှာဒါတော့တရက်နှစ်ရက်ကျော်သွားတဲ့စံတယ်ကြီးမှာဒီတုပ်ဆက်တွေနဲ့ဒီကိစ္စတွေထားပြီးကျန်စင်သွားမှာဆိုအဖြေမမှန်ဘူးပေါ့နော်။ဖြစ်နိုင်ရင်ကျွန်တော်၄နာရီတွင်ဒီကိစ္စတွေမှာထားပြီးတော့၄နာရီတွင်စစ်နိုင်မှာဒါအဖြေမှန်တယ်ဆိုတာမျိုးလည်းရှိတယ်ပေါ့။ဒီ test ကတော့ positive ဖြစ်တယ်ဆိုပြီး Facebook ကျွန်တော်ညီနဲ့သွားစစ်တဲ့ဟာတော့လွယ်ဖို့များပါတယ်ခင်ဗျာ။အိမ်နဲ့စစ်တဲ့ဟာကိုလုံးဝမကြုံကြည့်သေးပါဘူးဆိုတော့ကျွန်တော်ပြောကြရလို့ပါ။ကျွန်မရင်းန
ဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထုတ်ပြန်ထားတဲ့ကိစ္စနဲ့အရာကိုဗစ်ရောဂါကြောင့်သိဆုံးသူ284ဦးရှိခဲ့ပြီးရောဂါကူးစက်သူ12000ကျော်ရှိနေပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
တရုတ်နိုင်ငံထုတ်တရားမဝင်ကိုဗစ်ရောဂါကာဝယ်ဆေးရမြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်စောင့်ကြည့်စစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးရောင်းချရတဲ့ကြော်ညာတွေလူမှုကွန်ရက်နဲ့ပြည်ပဆေးဆိုင်တွေမှာအခုတလောပြန့်နှံ့လာပြီးနောက်ပိုင်းမြန်မာနိုင်ငံဈေးကွက်ထဲရောက်မလာအောင်ကာဝယ်ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုင်းနယ်ပြည်နယ်တွေကိုညွှန်ကြားလိုက်တာပါတရုတ်နိုင်ငံထုတ်ကိုဗစ်ကာဝယ်ဆေးတွေကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အာမခံချက်မရှိတဲ့အတွက်တရားဝင်မှုမရှိတာကြောင့်မြန်မာနိုင်ငံဈေးကွက်ထဲရောက်လာမယ့်အန္တရာယ်ကိုသတိထားဖို့လိုတဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ပြောခွင့်ရတော်ဖြစ်သူစကိုင်းတိုင်းတိုင်းဦးစီးမှုဒေါက်တာထွန်းလင်းအောင်က VOA ကိုပြောပါတယ်
အဓိကအဲ့ဒါကျွန်တော်တရားမဝင်ပေါ့တရားမဝင်ဖြစ်ပဲကျွန်တော်သတ်မှတ်ထားတယ်အဓိက WHO ကတရားကိုလက်မှတ်မခံနေရဘူးတကယ်ဒီဆေးကဟိုလက်ခံနိုင်တဲ့အတိုင်းတာရှိတယ်ဆိုရင်ညာအဲ့ဒါဆိုရင်ဘာလို့ပြောဟိုတရားဝင် WHO မှာသူတို့အစစ်ဆေးခံပြီးတော့မှဟုတ်လားဟိုမှာလိပ်စာမှာဆိုင်အောင်တာတွေ့တယ်နောက်တစ်ခုက volunteer နဲ့အရင်ဖြစ်တယ်ဆစ်ပြီးတော့မှတခါလူတကယ်သူလူနာတွေနဲ့ဆန်းကြည့်ရပေါ့နော်ပြီးတော့မှအဲ့လိုအစစ်စစ်နေ trial လုပ်ကြည့်လို့โอเคเลยสมมุติ WHO ก็คุมอยู่มาเลยอะหลุคุมอยู่นี่สมมุติดีเสียอ่ะตะเกะโก successful ဖြစ်တယ်ตะเกะလဲ apply လုပ်လို့ရတယ်သုံးလို့ရတယ်ဆိုရင်ဒီထားမျိုးကိုသူ launch လုပ်လိမ့်မယ်အဲ့ခါကျမှကျွန်တော်ကသုံးရဲมาလေခုကကျွန်တော်လိုနိုင်ငံကိုငင်းနိုင်ပေါ့ဗျာငင်းနိုင်ကိုအဲ့သဘောတရားမျိုးနဲ့လာပြီးတော့အဲ့လိုလုပ်လို့မရဘူးလို့ထင်တယ်ကျွန်တော်တော့
ဈေးကွက်ထဲမှာပြန့်နှံ့နေရရှိမရှိစုံစမ်းပြီးဖို့ပြည်နှံတဲ့တိုင်းအားလုံးကိုကျမ်းမာရေးနဲ့အကစားဝန်ကြီးဌာနကအကြောင်းကြားထားပြီးစကိုင်းတိုင်းကတော့မနက်ပိုင်းစစ်ဆေးရေးစလုပ်မှာဖြစ်ပါတယ်။ဈေးကွက်ထဲရောက်နေတဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးတစ်မျိုးရဲ့တန်ဖိုးဟာပြန်မျှတရုတ်ယွမ်ငွေ600ဝန်းကျင်မြန်မာငွေနဲ့ဆိုရင်တသိန်းကျော်ရှိပါတယ်။အမေရိကန်အပါဝင်နိုင်ငံကြီးအတော်များများမှလူနဲ့စားသတ်တဲ့အထိကိုဗစ်ရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားနေကြပေမယ့်စံတမှုတွေနောက်ဆုံးအဆင့်မရောက်သေးဘူးလို့ဒေါက်တာထွန်းလင်းအောင်ကဆက်ပြောပါတယ်
။တရုတ်ကထုတ်တဲ့ဈေးကြီးအပွေးဆိုလည်းဒီမှာပြထားပြီလို့ဆက်တဲ့ရုရှားလိုကိုရီးယားလိုအိန္ဒိယလိုထုတ်နေကြတယ်။သူတို့လည်း research မှာက phase 3အဆင့်လောက်ပဲရှိတယ်။ phase 4မရောက်သေးဘူး။စံတဆက်ကာလဖြစ်တဲ့အတွက်ကြောင့်မလို့ဘယ်နိုင်ငံမှအခုချိန်ကြီးကတော့အောင်မြင်တဲ့ကာဝေးဈေးမထုတ်နိုင်ဘူး
။စက်တင်ဘာ26ရက်တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ဤတဘာပတိအနေနဲ့ဦးဆောင်ခဲ့တဲ့ဆေးရနွမ်းပါမှုပပျောက်ရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစိမ့်မြင့်အစည်းအဝေးကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကလည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးမှာကမ္ဘာပြည်သူတွေအသုံးပြုနိုင်မယ့်ကာဝယ်ဆေးအဖြစ်ဖြန့်ဝေပေးဖို့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းနဲ့ဒီဆေးကိုစီးတတတတာနဲ့စောစောစီးစီးရဖို့အတွက်တရုတ်နိုင်ငံကိုမေတ္တာရက်ခံထားပါတယ်။မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရအစိမ့်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့ကိုဗစ်ရောဂါကာဝယ်ဆေးအစောဆုံးထောက်ပံ့ပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့တာဖြစ်ပါတယ်
။ကြာသပတေးနေ့နေနဲ့ခင်ဗျိုးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလက်ထက်ထိန်းများပေးမှုများပြားလာနေတဲ့အခြေအနေစိုးရိမ်နေရတဲ့အကြောင်းစက်တင်ဘာလ29ရက်နေ့ကထုတ်ပြန်တဲ့ Conflict and Health သုတေသနစာရမ်းမှာဖော်ပြထားတာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ကလေးအရွယ်မိန်းကလေးငယ်တွေကိုလက်ထက်ထိန်းများပေးနေတဲ့ကိစ္စဒုက္ခသည်စခန်းတွေမှာဘာကြောင့်များလာသလဲဆိုတဲ့အကြောင်းရင်းကိုအမည်မဖော်လိုတဲ့ဒုက္ခသည်စခန်းမှာနေထိုင်သူတဦးက VOA ဘင်္ဂလားဌာနကိုအခုလိုပြောပါရစေ
။ကျွန်တော်လည်းဆောလိုဂျမ်ဒေဇေစုရီယာ
မိသားစုတွေမှာအထူးသဖြင့်အဖေတွေအကိုတွေမောင်တွေအသက်ခံရတဲ့အတွက်ဒုက္ခသည်စခန်းမှာမိမသားတွေကြီးပဲနေကြရသူတွေမိဘမဲ့ဖြစ်နေတဲ့မိန်းကလေးငယ်တွေဟာဒုက္ခသည်စခန်းကိုရောက်လာတဲ့အခါမှာ
တို့အတွက်လုံခြုံတဲ့နေရာမရှိဘူးစနစ်တကျစောင့်ပေးထားတဲ့နေရာမျိုးတွေမရှိဘဲတွေ့တဲ့နေရာမှာတဲအိမ်ထိုးပြီးလူတွေပြတ်သိပ်ကျနေတဲ့နေရာတွေမှာဖြစ်တယ်လို့နေကြရတာပါပြီးတော့ဆွေမျိုးသားချင်းနီးစပ်သူတွေနဲ့လည်းတကွဲတပြားစီနေကြရတယ်ဒါကြောင့်တို့အတွက်ရိတ်ခါတောင်းတာကျန်းတန်းတဲ့တောင်ကုန်းမှာမှောင်မိုက်တဲ့နေရာတွေမှာသွားဖို့လာဖို့အခက်အခဲတွေအန္တရာယ်တွေလည်းများပါတယ်။နောက်တဲအိမ်ငယ်တွေတဲ့မိသားစုအလွန်များတဲ့အတွက်သူတို့မိဘတွေကိုယ်တိုင်တမီးတွေကိုအရွယ်မရောက်သေးပဲလက်ထပ်ပေးလိုက်တာတွေလည်းရှိတယ်လို့ပြောသွားတာပါ။မိန်းကလေးငယ်တွေအရွယ်မရောက်သေးပဲအတင်းကျပ်လက်ထပ်ထိန်းညားပေးတဲ့အတွက်နောက်ဆက်တွဲအကျိုးဆက်တွေကိုလည်းသူကအခုလို့ပြောပါတယ်။
ဒ
ီကအလစောလို့ကြောင့်သူတို့သားသမီးတွေကိုသူများလက်ထဲထည့်မပေးလိုက်ချင်ပါဘူး။ဒါပေမဲ့အချိန်ကြီးအရပေးစားရတာဖြစ်တယ်။အကျိုးဆက်ကတော့အသက်ရွယ်မတူတာငငယ်ရွယ်နဲ့လက်ထပ်ရတဲ့အတွက်အိမ်တွင်းရေးပြဿနာအိမ်တော်အဆင်မပြေတာမိန်းကလေးငယ်တွေအတွက်ပျော်ရွှင်မှုဆိုတာလည်းမရှိတော့ဘူးလို့သူကပြောသွားတာပါ။အရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေဒုက္ခတဲ့စခန်းထဲမှာလက်ထပ်ထိန်းများပေးတာဟာအလွန်ပဲစိုးရိမ်စရာကောင်းကြောင်း Women Peace Network အဖွဲ့ထူထောင်သူမတ်ဝေဝေနုက VOA ကိုခုလိုပြောပါတယ
်။ဒီထက်စိုးရတဲ့အခြေအနေတွေလည်းကျွန်တော်တို့ဖြစ်နေတာတွေ့ရပါတယ်။အဲ့လိုမျိုးကလေးငယ်တွေကိုလက်ထပ်ထိန်းများပေးုံနဲ့မကဘဲနဲ့ဒီမိန်းကလေးတွေကိုဆိုလို့ရှိရင်လည်း trafficking ဖြစ်တာတွေလည်းအများကြီးရှိပါတယ်။မိဘတွေကသူတို့သားသမီးတွေရဲ့သူတို့သမီးတွေရဲ့ခုနလုံခြုံမှုဘဝနေထိုင်ရေးကိုစိုးရိမ်တဲ့အခါကျတော့ရရနဲ့နီလာနဲ့ယောက်ျားပေးစားချင်တာပေါ့နော်ယောက်ျားပေးစားတဲ့ခါကျလို့ရှင်ယောက်ျားသားရှိသွားပြီဆိုရင်သူတို့ဘဝလုံခြုံမှုပိုရှိနိုင်တယ်ဆိုတဲ့အမြင်မျိုးရှိကြလို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့နားလည်ရမှာကဒီကိစ္စဟာတာမှန်စင်းရဲလို့တာမှန်ခုနဟိုပညာမတက်လို့ဆိုတဲ့ဟာချက်သူတို့ဘဝလုံခြုံမှုကြောင့်ဖြစ်လာတဲ့ကိစ္စလို့ကျမတို့မြင်ပါတယ်လို့
ဥပဒေအရမိန်းကလေးငယ်တွေကိုအကာအကွယ်ပေးဖို့အားနည်းတဲ့အခြေအနေနဲ့ပတ်သက်လို့လည်းမတ်ဝေဝေနူးကအခုလို့ပြောပါတယ်
ဒီဒုက္ခတဲ့စခန်းမှာဆိုလို့ရှိရင်ဒါဒုက္ခတဲ့ဖြစ်သွားပြီးဒါဘင်္ဂလားဒေ့ရှ်နိုင်ငံသားမဟုတ်တဲ့အတွက်ကြောင့်မို့လို့ဘင်္ဂလားဒေ့ရှ်ဥပဒေအရကာကွယ်မှုပေးနိုင်မှုအားနည်းတာကိုကျမတို့တွေ့နိုင်ပါတယ်။မြန်မာပြည်မှာဆိုလို့ရှိရင်မှန်ပါတယ်။မြန်မာပြည်မှာခုနကလေးဟိုအသက်18နှစ်ပြည့်မှာလက်ထပ်ချိန်ရရမယ်ဆိုတဲ့ဥပဒေမျိုးတွေရှိတဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးအယံငယ်တဲ့ကလေးတွေကိုဟိုလက်ထပ်ချိန်ရခြင်းအနေပြီးတော့အခြားအလျောက်ကာကွယ်နိုင်တယ်လို့ထင်ပါတယ်။ဒါနောက်တစ်ခါမြန်မာပြည်မှာဆိုလို့ရှိရင်လည်းဒီလိုကလေးငယ်တွေကိုဘောနောအသက်မပြစ်သေးပဲနဲ့တစ်ထက်ချင်းများတဲ့ဟာတွေကလည်းအရင်တော့ဆိုလို့ရှိရင်အစင်ပါတစ်ခုအနေနဲ့ဒါနေရာတိုင်းမှာရှိပါတယ်ရခိုင်မာမရိုဟင်ဂျာတွေမှာမဟုတ်ပါဘူးနေရာတိုင်းမှာရှိပါတယ်ဒါပေမဲ့ထူးခြားတာကရခိုင်မာကျတော့သူတို့ကဒီလိုဥပဒေတွေကိုဒီလောက်နဲ့တည်းမဟုတ်ဘဲနဲ့ဒီ session နဲ့မပြည့်ခင်အိမ်တော်မပြုတ်အောင်ဆိုရဲဥပဒေထက်ကိုကြော်လွန်ပြီးတော့တချို့ကိစ္စတွေမှာအလွန်ဒေတာနဲ့ဥပဒေတွေနဲ့ပေါ့နော်ဒီဟိုဖိနှိပ်ထုတ်ချယ်တဲ့ပုံစံမျိုးတွေနဲ့ကန့်သက်တာမျိုးတွေလည်းရှိခဲ့ရပါတယ
် conflict and health စာဆောင်ရဲ့စစ်တမ်းတွေ့ရှိချက်တွေအရပဋိပက္ခတွေနဲ့နေရရင်းစွန့်ခွာထွက်ပြေးမှုတွေကြောင့်အခုလိုရိုဟင်ဂျာဒုက္ခသည်တွေကြောင့်ကလေးငယ်တွေလက်ထပ်ထိန်းများမှုတွေပိုးပြီးဖြစ်လာရတယ်လို့យေတာထားပါတယ်ရှင်
အမေရိကန်တန်ကကြာတာပရင်းနေမနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအားပေါ်မှာပြတင်ပြပေးပါမယ်။ How a beloved gemstone became a symbol of environmental tragedy in Myanmar. မြန်မာနိုင်ငံကအများနှစ်သက်မြတ်နိုးတဲ့ကြောက်စိတ်တွေကတဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ထဲကြေကွက်ရဖြစ်ရအဖြစ်ဘလို့ပြောင်းလဲသွားတယ်လဲဆိုတော့ဆောင်းမရှင် Emily Fishbane နဲ့အောင်မြလမုံတို့ပူတွဲရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ကမ္ဘာမှာကြောက်စင်းအများဆုံးထွက်တဲ့မြန်မာနိုင်ငံအတွက်အဲဒီကြောက်စင်းကရတဲ့ဝင်ငွေဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာရရှိနေတာဖြစ်ကြောင်းအဲဒီကြောက်စင်းတွေကိုတရုတ်လူမျိုးတွေကအရန်ချိန်နေတတ်တဲ့အတွက်တရုတ်မှာကြောက်စင်းဟာရွှေတက်တောင်ပိုရောင်းကောင်းကြောင်ဆောင်းပါးကိုအစချီရေးသားထားပါတယ်။ဒါပေမဲ့ကချင်ပြည်နယ်မြောက်ပိုင်းဒေသဖားကန့်ကကြောက်စင်းတွင်းတွေမှာအလုလုနေကြတဲ့သူတွေအဖို့ကတော့ဒီကြောက်စင်းတွေဟာကန်စိုးမိုးမောင်ကြာစေတဲ့အဖြစ်ဆိုးဖြစ်နေတယ်လို့ဆိုပါတယ်1980ခုနှစ်နောက်ပိုင်းနေအထိဒီဒေတာကတဘာဝပတ်ဝန်းကျင်နဲ့ချောင်းနေဟာတန့်ရှင်းလက်ဆက်နေသေးကြောင်းဒေတာကနေရပြောကြားချက်ကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်အခုတော့ချောင်းနေနဲ့ချောင်းနေရကငားတွေပါပျက်စီးဆုံးရှုံးကုန်ပြီလို့ဆိုပါတယ်အခုနှစ်ဇူလိုင်လနေ့ရက်နေ့မှာမြေပြိုမှုကြီးဖြစ်သွားခဲ့ပြီးအနည်းဆုံးလူပေါင်း200လောက်သေဆုံးခဲ့ရတဲ့အဖြစ်အပျက်ကြောင့်ဒေတာကနေကြာဆိုးရိမ်မှုတွေပိုကြီးထွားလာနေကြောင်းဒါဟာဒီဒေသမှာဖြစ်ခဲ့တဲ့မြေပြိုမှုညောင်များစွာတဲ့ကတခုတာဖြစ်ကြောင်းလဲစောင်းမမှာထောက်ပြထားပါတယ်ဇူလိုင်လ၂ရက်နေ့မြေပြိုမှုကြောင့်သေဆုံးရသူအများစုဟာရေမစေးကြောက်ကောက်ကြတဲ့တာမန်လက်လုလက်စားတွေဖြစ်တယ်ဆိုတာကိုလည်းစောင်းမမှာဖော်ပြထားပါတယ်ဒီဒေသကသဘာဝပတ်ဝန်းကျင်တွေဒီတဲ့ပိုပြီးပျက်စီးမသွားအောင်နဲ့လူအသက်တွေထပ်မံမဆုံးရှုံးရလေအောင် So an in a Mianzong Jaw and Sang Bibu Dita doing at the Bawa Pamunjin Yene, Luku Yeta Chalu Shaduiga, Tangsu Nijare Lusuare. So an in a Zulama Pitwaga at the Bamiaza, Song Shunga, Pipian Yugo, Handana Yimishi Epo, Kabata Bawa Pamunjin, Sang Jidi Lai Epo, Global Witness Car, Pimintana, Webangera Gule, Sama Matadin Popia Tavare. Global Witness Apoye, Weba Muha, Pivin, Pibaga, Apoe, Siba Miazoye, Tangsu, Weba Mudigat, Kuda Pibi. Sitaka Lawaji Otare, D. Jossain Tupoi Longana Sane, Pupin John Lemuri, Losamu Ihale, now Ne Janjani de Lusuare, Jossain Tupo Muri Jam Chipolare, the Baba Bawanjin Sanya, Petra Sujori Etre, Suya Muri Jau, Jossain Ture Community in Ine, Thoro Longan Jam, the Baba Bawanjin, or Blue Tiga Sire Sure, Asin Kanza Matinae, Tupo Gwen Lansing, Chama Be Wusure, Ubrigo, Natata Sechakunema, Asuyaga, Piatanga Vimele, Ubri Anne Jet Digo, Tong Chapi, Community got select 2.0 Zevelo Subare, Kuchimara, Pagan de Daga, the Baba Bawantin Sanya, Jesse Sonshon Tamuriha, Piangangla on Lopo, a chain Nanda Vilo, Ditaga the Chuga Yusani Jajang, Sambama Kuka Popia Tavarekana, Bisomuro, www.mpr.org, Ma Pashun and Yabare.
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက် 6:00 နာရီကနေ9:00နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook
အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။ကျွန်တော်ရှင်ခင်ဗျာဘုရားဆရာနားဆင်ရမှာကတော့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ ဒါမဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမဲ့ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲ။အခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်လာမလား။ဒါနဲ့ကရင်ပြည်ပခါတွေအစီအစဉ်ရောက်သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူပါတီခေါင်းဆောင်ဒေါက်တာတူရနဲ့ဆွေးနွေးဆုံးသွားထား ဒေါက်တာဒီရခင်ဗျာအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိရဖြစ်ရပါတယ်။ကွန်တက်တွေကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဘဟုအဆင့်စွတ်တော်မှာရှင်ပြိုင်ရမယ်။သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရွေးချယ်ရှိရဆိုတဲ့အထီးရေးကြပါတယ်။ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘလောက်ထိတောင်းနိုင်တယ်လို့ဆရာမျှော်လင့်ပါတယ်အကြံဉာဏ်စပြောပါခင်ဗျာ
။ဟုတ်ကဲ့ဒါကျွန်တော်ရဲ့ဥက္ကဋ္ဌရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်2020နဲ့2015ဆက်နည်းချူချလာချူပြပါလေနော်။ဒါဟိုဒီဒီနယ်ကဒီလိုလိုသူတွေကဒီနယ်သားတွေဖွဲ့စည်းတဲ့ပါတီကိုအခုဥသာပေးဒီတဲ့ဣစ္ဆန္ဒတွေပေါ်ပေါက်လာတယ်အဲ့ဒါတို့လုံးနဲ့လည်းတို့ကအပစ်စရာတွေပြောလာတာပေါ့။ဒါကြောင့်မလို့ဒီဒီပါတီပြန်ကျင်းနေတာလည်းတို့ကလိုလားဘူး။အဲ့ဒါကြောင့်မို့ပါတီပေါင်းကြီးပေါ်လဲဆိုတဲ့သူအပစ်လာတယ်။အဲ့တော့အဲ့ဒီအရကပါလဲသူရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတောင်တုတ်ဖို့လုံးမတဲ့အကျိုးအသက်တော်လောက်ပေါ့။ပြည်နယ်အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်စေချင်တာပေါ့
။ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
။ဒီချက်နည်းနည်းအရတော့ဒါကျွန်တော်ကပြည်တော်စုဒီပေါ်လို့ဒီကြရရရှိတယ်ရရှိတယ်ဆိုရင်တတော့ကျွန်တော်ကဒီစစ်ပစ်ကြောင်းရပါဘူးဒါဖက်ဒရယ်ဒီမိုကရေစီစစ်ပစ်ကိုကြောင်းနေဖို့အကျိုးသားရပြည်ရေးဒီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ကွန်ကျူတူတဲ့ရေးပြည်နယ်သားတွေကံတမာကိုပြည်နယ်သားတွေကိုလည်းဖန်ပြီးပဲကွန်ကျူမာကိုဖန်ပြီးဖွင့်ဆိုရဟာကိုဒါရုံလုံးပေါ်သွားဖို့နော်လက်ပြလုံဆောင်တော့လုံနိုင်တော့လုံဆောင်သွားဖို့ကွန်ကျူမာကိုဖန်ပြီးဖွင့်ဆိုရဟာကို
အတန်းနဲ့သူ့ဘုံတော့တယ်ရရှိတဲ့အခုရေးပြီးအတုံးချပြီးတော့မှကျွန်တော်ကတော့ဆောင်သားဖို့ဆိုတော့ဒီကနေ့ဆိုတော့တန်းငါးနှစ်တာ NLD
ပါတီရဲ့လှုပ်ဆောင်ချက်ထက်တိုင်းတာအကျိုးပိုပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ပဲပါတီကိုဆရာတို့အဆုမြင်ပါတယ် အဲအချို့ကလည်းကျွန်တော်တောင်းချင်မယ်ရုပ်ပေါ်ပေးကြည့်တယ်ရုပ်ပေါ်ပေးရရနာပုံမှာလည်းကျွန်တော်တောင်းချင်တယ်အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လူချမှုတွေကိုကျွန်တော်တောင်းချင်တယ်တောင်းချင်တော့မှဒါအဖြစ်ပြေလို့ပေါ့ဗျာကျွန်တော်တို့များပြုတ်ပြီးတော့အလာတွေတောင်းဆိုအပြုပြည်နယ်အကျိုးကိုတကယ်အဲတိပါဝန်သားစွာနဲ့လက်သေးဆောင်ရွက်ကျင်တဲ့အဲဘုကိုနဲ့ပြည်နယ်အာနာခွဲဝေရဲ့မျက်နှာသ
ချင်တာပါတော့မခံမှန်းတတ်ဘူးကြ
ာဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အများကန်လေးအများကြီးကြားခဲ့ပါတယ်အဲ့ဒါကိုအချင်းယုံလေးပြန်ပြီးသုံးသပ်ပြရစရာ
ဟုတ်ကဲ့အဲ့ဒါတော့ဘယ်နေစီပေါ်မှာအများကြီးမှုကြည့်တာပေါ့သူကဒီတိုင်းရင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရှင်မှုတွေနဲ့လက်တီကြကြပေါ်တော့ပေးမှုကြလာလို့အဲကြောင့်မလို့သူ့ရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အဖွဲ့ချင်းခါမှာတော့ပြည်သူတွေကတော့ပြောကြတာပဲအမလို့အမြဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှလည်းဒီလာမဲ့ချင်းကလာပါလေသူ့ရဲ့ပြောဆိုမှုနဲ့လုံဆောင်ချက်ပေါ်မှာပဲမှုတည်ပါလေ
ဆရာဒီနေရာမှာတစ်ခုစဉ်းစားနေတာကချို့တိုင်းရင်းသားဒေသတွေမှာလက်နက်ကင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်အဲ့ဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေစစ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖို့ပါဘူးပြည်နယ်သားတချို့ဟာဆိုရင်စစ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူးဘာမှတူမပေါက်ဘူးဖြစ်နေဒါကြောင့်လက်နက်ကင်လက်စင်စာချင်းပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လမ်းစဉ်ကိုပဲပို့ပြီးအသံနေကြလေသလားလို့လဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာ
ဖြေရတူတည်းရှိပါတယ်ကျွန်တော်အမြင်ကပြည်သူစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပေါ့နိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြေရှင်းမှတည်နေနိုင်တယ်ဆိုတော့ဆွေးရဟာအားလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ငံရေးနဲ့ဖြေရှင်းတယ်ဆိုတော့ဒါတစ်ဆုံစုပြည့်ပဲပေါ့ dialogue ပါပဲဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်ပေါ့လေဒါကြောင့်ဒီဟာကိုဘယ်တော့ညဉ့်ဉန်စံစားပြမမကကပုံဖော်နိုင်လို့ဆိုအပ်တာကြပါတယ်အဲ့ဒါကိုဒီပုံဖော်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ဂျင်းပေါ်ဆောင်သွားနေတဲ့အဖြစ်တစ်ခုရဖို့ဆိုတော့အဲ့ဒါလို solution ဒါလည်းအားလုံးပြည်လေသွားနိုင်တယ်ဒီတဲ့ရဲ့ပြတ်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမမကကယူတာဖြစ်မြမမနဲ့ဒီလိုလိုဆိုအခုဒီကအမှန်ကရှေ့ချူတဲ့ဆွေးနွေးပွဲဖြစ်တယ်နောက်တစ်ခုသဘောတူညီရရှိတဲ့ဆွေးနွေးပွဲဖြစ်တယ်အဲ့ဒါလို့ရှိတော့အလုပ်ပြေလေတော့မကြ
ဟုတ်ကဲ့အဲ့တော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကပင်လုံနေပါလေလုံနေတဲ့နေရာမှာဒီလက်နက်ကင်အင်အားစုတွေကိုကိုစားပြုတဲ့လူတွေကပြောရေးဆိုခင်ပူစီနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေသိရေးပါတာကိုမတွေ့ရဘူးလို့တချို့သုံးသပ်ကြပါတယ
်ဟုတ်ကဲ့အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီသင်ပေါ်လာတယ်ကြဒီ UPD GC ဆိုတာကတုံ့ပြန်ဆိုင်ပါပဲတုံ့ပြန်ဆိုင်တာဒါလည်းအဲ့ဒါအာနာတူလေးပဲသူဖွဲ့စည်းထားတာတုံ့ပြန်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော်လက်ပွင့်ဆိုင်ပုံစံမျိုးနဲ့သွားနေတာကြာဒါပေမဲ့ဒါနဲ့သူတို့ကအဓိကကြတဲ့အပိုင်းကတော့ဒီလက်နက်ကေဒေါ်လာရေးကိုဘယ်လိုရက်ဆိုင်နိုင်ပလဲဆိုတာကိုအဖြေထုတ်တဲ့အခါကျတော့သူတို့ကအဲ့ဒီပုံမှာသူတို့ကအဓိကကြလာတာပေါ့အဲ့ဒါ NCA ဆိုတာလည်းသူတို့ပုံမှာများပြီးအဓိကကြလာတယ်အဲ့ဒီကြောင့်မဖြစ်ပါဘူးအဲ့ဒါတော့ကျွန်တော်ကဖြူတော့မပြောကြည့်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲဒီချုပ်တည်းလေးမှာနည်းနည်းအဲ့လိုချင်းချင်းပြရရှိအောင်ရှိနိုင်တယ်ဒါပေမဲ့တကယ်တကယ်ပေါ်လို့ရှိရအဆင်ရှိတော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲဒါတွေကအာနာတူလည်းကသုံးခုဆက်ပါပဲအဲ့ဒီကနေသွားနေတာဖြစ်တယ်ဆိုကျွန်တော်အဲ့လိုခံနေတာဒီအစရတန်တုံတို့တော့သပွန်ရေဝါသပွန်နိုင်ငံပါတီများသပွန်အဲ့ဒါကိုပြောတာပ
ါဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီရဲ့ပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဥယျုံနဲ့တွေ့ကြပါတယ်တော်တော်ကဦးကျော်မကြီးမြောင်းနိုင်ငံကမကြခင်မှာအနားယူပြီးတော့နိုင်ငံရေးကိုဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူစီတိုင်းရင်းသားတွေအကျိုးတွေပူပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွေ့ကြသလားဆရာအ
ဲအဲ့ဒါတော့ကျွန်တော်တော့သိမခံမှန်းတာဟုတ်ကြဟာအဲဒါဟုတ်တာဟုတ်ကြတာနော်ပြောရပါမယ်ကျွန်တော်တိတ်ပြီးတိတ်ပြီးတော့ရှင်ရက်အတိတ်ကြတော့ ติจาละชินจิตတော့မပေးနိုင်ဘူးဗျာเนาะအဲ့လာနေနေဟောစာပေါ့ဗျာဒါသူ့ရဲ့ကာယကံရှင်ရဲ့အဲသိချင်မှာဟောအဲဒီချို့ဒီလေဘာတော့ရှိပေါင်းရှိနေတာပေါ့သူ့သူ့ဆုံးလာတာဒီရုပ်တော့ပွဲနေလဲဆိုင်တယ်အဲနောက်ပြီးညလာခံနေလဲဆိုင်တယ်အဲညလာခံအချို့မှာပြည်ကြတာဟုတ်အဲသူ့သူ့ရှိနေတာရုပ်တော့ပွဲနေဆိုင်နေအချက်တွေရှိနေတယ်လို့ကြားရတယ
်ဟုတ်ကဲ့နောက်တစ်ခုကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆိုးတော့ပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားနဲ့မဆန္ဒနဲ့အတော်များများမှာရွေးကောက်ပွဲကျင်းပဖြစ်မယ်လို့ရောထင်ပါလားကိုဗစ် -19 ပြဿနာလည်းရှိနေသေးတော့
ပါပါတော့အခက်အခဲရှိပါတယ်အခုကြားနေရတဲ့တဲဆိုလို့ရှိတော့ရွေးကောက်ပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တဲ့တချို့တော့ရှိအားကြောင့်လို့အခက်အခဲရှိပါတယ်အဲ့ဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးကိုချင်းပြည်။ညနေအားလုံးပါတဲ့မင်းဆန္ဒနဲ့ဖွင့်ပေးထားပါလေကြာ။ဟုတ်ကဲ
့။ဟုတ်ကဲ့။ဒါတော့နောက်ဆုံးမေးချင်တာကတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်၊လွတ်တော်နှစ်လုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြစ်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင့်တောင်းမဲ့ကိစ္စမျိုးတွေအဲ့လိုမျိုးအထီးသူတို့လိုက်လျှော့နိုင်ကြအကြောင်းရှိမယ်ထင်ပါလား။နောက်ပြီးသယံသာရခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီစံရပြနာသိရည်ကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်ဆိုရည်နယ်လူလူရဲ့စနသဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလည်းညွှန်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာတရားကတော့အရင်ကနေတော့ထူးခြားလာဘာကြောင့်လဲဆိုလို့ရှိရင်ဒါအရင်ကတော့ပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့အချိန်တိုင်းသားကိုယ်စားလက်တွေလွတ်တော်အမတ်တွေကဒီကျေလုံးညွှန်မှုမရှိဘူးဗျအခုကတော့ဒီ2020ရုပ်ောက်ပဲပြည်တဲ့နောက်ပိုင်းရုပ်ောက်ခံတဲ့တိုင်းသားကိုယ်စားလက်တွေဒီလိုလို့တော့မြူတာလို့တော့ရောက်သွားတဲ့သူတွေကသူစီစီလုံးလုံးနဲ့ညီညွတ်နဲ့သွားကြပါပါအဲဒါမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးဒီတော်စုအရေးကိုသတန်းလေးထွက်ပြီးတော့သူဆွေးနွေးကြမယ်။ဒါကြောင့်မလို့ဒီဟာအင်အားကြီးတစ်ခုတော့ဖြစ်လာတယ်။အဲကြောင့်မလို့ဒီပါတီကြီးတွေနဲ့တရှင်းနိုင်တဲ့အင်အားတိုင်းသားအင်အားတသက်ပေါ်လာနိုင်တယ်လို့ချင်ပါတယ်ရတော့အဲဒါကျွန်တော်ရင်မျှော်လင့်ချက်ပါ
တိုင်းသားတွေတိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကောပြည်လည်မှုရလာလိမ့်မယ်ပြည်လည်မှုမရသည့်ကြောင့်အချိန်ရော့လာလိမ့်မယ်လို့ကိုမျှော်လင့်နိုင်ပါသလားခင်ဗျာ
အဲဒါတော့ဒါကျွန်တော်ကဒီတိုင်းသားလက်နက်ကင်အင်အားစုတွေကပြုကျင်တဲ့ဒီနိုင်ငံရေးအမှတ်ခံချက်မရမချင်းရတော့ဆက်ပြီးတောင်းနေကြမှာပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြုတ်သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူးဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖက်ကြီးပုံမှာမပေါ်သေးရဘူးဒါပြည်ထောင်စုသဘောတူညီစာချုပ်မှာမထုတ်နိုင်ကြတာဖက်ဒရယ်သဘောတူပြည်ထောင်စုတည်ဆောက်ရေးဆွဲရတော့ပြည်ထောင်စုသဘောတူညီစာချုပ်ယူနန်အဲ့ပေါ်ရေးဆွဲရမှာအဲ့ဒီအစ်မရောက်မချင်းကတော့ဒါကျွန်တော်ပြည်နယ်ပြည်အပြော့သားတာမျိုးပြောင်းလဲသွားတာမျိုးတော့ကျွန်တော်ရှိမယ်လို့မဖြစ်ပါဘူးရတယ်
မနက်ကမှာကိုဗစ် -19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာဒီနေ့ထက်ဒီနေ့ဆန်းကျင်တင်များပြားလာနေပြီးထိ ंछ ုပ်ကုသဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်။ရပိုင်းတွင်းမှာအင်းဒီနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးဆက်ပြန့်နှံ့မှုကိုကြော်လွန်လာတာကြောင့်တိမ်မကြောက်ရင်မှာထိ ंछ ုပ်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆွေးနွေးပူပန်နေကြရတာပါ။ပထမလိုင်းတုန်းကလိုမျိုးအစိုးရဌာနတွေစက်ရုပ်အလို့ရုံနေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိတယ်လို့complete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆုံးရှုံးမှုတွေကပိုများနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုလားလားမတွေ့မြင်သေးဘူးလို့အထူးလေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအားလုံးအပြင်မထွက်ရဘူးဆိုတာလीအဲဆရာအမြင်မှာတော့ဒီတကြံပိတ်ကာလာနဲ့တိုက်ဆိုင်သွားတဲ့အခါကျတော့เนาะတကြံကာလာနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှဆေးရုံလုံးရုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီဆေးရုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စတွေဒီဂျန်နေကိစ္စတွေเนาะအစိုးရရုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာဆရာတို့ကြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလိုဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကျတော့ဒီလိုပဲအစိုးရဌာနတွေဆေးရုံလုံးရုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ကြီးတော့တော်တန်ဆိုတာမကြရသေးဘူးပေါ့နော
်ပထမလိုင်းတုန်းကကူးစက်မှုတွေရောကြသွားအောင်အောင်မြင်မြင်ထိ ंछ ုပ်နိုင်ခဲ့တာဟာဘလို့အကြောင်းတွေကြောင့်ဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ COVID-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လို့တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်တော်ကသူ့ရဲ့အမြင်ကိုအခုလိုပြောပါလဲ
။ဆရာရဲ့အမြင်ကဘယ်လိုလဲဆိုတော့နံပါတ်1ကတော့ဒီစောင့်နေရေးသွားလာလှုပ်ရှားတဲ့သူတွေနော်။ဒီစောင့်နေရေးအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်။နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လိုလော့ဒ်ဒေါင်းလုပ်ပြီးတဲ့အခါမှာဒီကူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာရောဂါကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်။နော်အဲ့ဒါကဘာကိုဆိုလိုလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ုံနဲ့အပြီးပျောက်ကွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာ။ဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ရောဂါပိုးခံစားရတဲ့လူတွေပြန်တွေ့လာတယ်။ဒါကြောင့်မို့လို့ဒီလို complete lockdown လို့ချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကသေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်နေပါတော့
။အစိုးရဌာနတွေနဲ့ဆက်ယုံအလုံးယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပါပဲ။ကူးစက်ပြန့်ပေါင်းမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်။နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
တိုင်မှာနေထိုင်တဲ့သူတူမှပိုးရှိတဲ့အခါမှာကျန်တဲ့လူတွေကိုလည်းပိုးကူးစက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စီပဲနဲ့အပြင်အနေပဲဇာတ်ရပံပိုးကူညီမှုတွေဆောင်ရွက်တာလေးတွေတွေ့ရပါတယ်ပေါ့နော်ဒီလိုလုပ်ချင်အဖြစ်လေဒီကူးစက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန်ပွားမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်မှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီအဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်တော်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွားလာလှုပ်ရှားနေထိုင်စားတောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွားလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခတ်ဝေးဝေးနေတယ်ပေါ့နော်ကဝေဝေးနေတဲ့စားတော့တဲ့အခါတွေမှာလည်းဂယူဆိုင်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလည်းနဲ့ထိတွေ့နေတဲ့နေရာတွေပိုသက်စေနဲ့တတ်ပေးရမယ်။နော်တယောက်နဲ့တယောက်နော်စကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပိုပြောနိုင်ပိုကောင်းတယ်ပေါ့နော်။အော်ဘုရားပြောပြနေတာဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာအမယ်ဟာပေါ့။အိမ်ပြင်ထွက်ပြီဆိုရင်တော့ပိုပြီးရေးကြည့်တာလေ။ကိုယ့်အိမ်ကစထွက်ကလေးကကိုယ်ဒီမတ်လုံလုံချုံချုံတတ်ပြီးထွက်ရမယ်။ထွက်ပြီးတဲ့အခါမှာလည်းဒီမတ်ကိုနော်စားစားစားတာရေတောက်တဲ့ကိစ္စကလွယ်ပြီးတော့တတ်နိုင်ရင်ကိုယ့်စီမှာထောက်လျှောက်ဒီမတ်ကိုတတ်ထားတဲ့ပေါ့နော်အဲ့တော့အိမ်ကထွက်သွားတယ်လမ်းမှာလူနဲ့မြင်ချင်းဆိုင်တွေ့မယ်ကိုမတ်တတ်ထားတယ်သူလည်းမတ်တတ်ထားတယ်ဆိုသူစီကဘိုးကူးစရာတိတ်မရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူမတ်တတ်ထားတယ်ဈေးဝယ်တဲ့လူမတ်တတ်ထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရတာကိုရှော့ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်းမတ်တတ်ထားမယ်ကိုလည်းမတ်တတ်ထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးစပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာဂိုင်းတော့ရှော့ချနိုင
်ဆက်ရုံအလို့ရုံတွေအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့်ယူနော်မယ်ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ကတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်ဒီနေ့မှာကျင်းပဖို့ရွှေဆိုင်ထားတဲ့ Tokyo Olympic ပြိုင်ပွဲကတော့အလားအလာကောင်းမွန်ရပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာ Olympic Committee IOC ဥက္ကဋ္ဌ Thomas Bright ကအားကစားပွဲတွေကို virus ကာကွယ်ဆေးတွေမရသေးပေမဲ့လည်းကျင်းပနိုင်တယ်လို့ပြောလိုက်တာကြောင့်ဖြစ်ပါတယ
်။ We could and can see that sport is coming back.
အကစားပွဲတွေဖြည်းဖြည်းချင်းပြန်စလာနေတာကျွန်တော်တို့တွေ့နေရပါတယ်။ဒါပေမဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့အနေနဲ့အကစားပွဲတွေကိုကာကွယ်ဆေးမပေါ်သေးဘဲအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်ပါတယ
်။ IOC တာဝန်ရှိသူတွေ၊ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ Tokyo Olympic ပြိုင်ပွဲစီစဉ်သူတွေအင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့လုပ်တဲ့စီဝေးတွေမှာ IOC ဥက္ကဋ္ဌကအဲ့လိုပြောခဲ့တာပါ။အခုလောလောဆယ်အကစားပြိုင်ပွဲတွေပြန်ကျင်းပနေတာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာတာကြောင့်လည်းကောင်းနေတာဖြစ်ပါတယ်။ဒါမဲ့လည်းတကယ်တမ်းပြိုင်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာနဲ့အိုလံပစ်ပြိုင်ပွဲကိုပရိသတ်တွေကြီးနိုင်မှာဆိုတာကတော့ဗိုင်းရပ်စ်ထိန်းချုပ်နိုင်မှုနဲ့ကာကွယ်ဆေးထွက်ရှိမှုစတဲ့အခြေအနေပေါ်မှာအများကြီးမူတည်နေတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ ဥရောပဘောလုံးအဖွဲ့ချုပ်ရဲ့ဘောလုံးရာသီအဖွင့်ပွဲလို့ပြောရမယ်ဥရောပစူပါဖလားပြိုင်ပွဲကိုပြီးခဲ့တဲ့တောက်ကြာနေ့ကကစားခဲ့ပါတယ်ဥရောပချန်ပီယံလိဂ်ကိုဘူဆွဲထားတဲ့ဘိုင်ယန်မြူနစ်နဲ့ယူရိုပါလိဂ်ချန်ပီယံဆမီးလ်တို့ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့မှာကစားခဲ့ကြပြီးတော့ပရိသတ်တချို့ကိုလည်းခွင့်ပြုခဲ့ပါတယ်ဒီပွဲမှာဘိုင်ယန်ကဆမီးလ်ကို2ဂိုးတကူနဲ့နိုင်ပြီးတော့စူပါဖလားကိုရသွားပါတယ်ဆမီးလ်ကပထမပိုင်း30မိနစ်မှာပယ်နယ်တီကနေအဖွင့်ကိုသွင်းတာကိုဘိုင်ယန်ဘက်ကဂရက်ဂျာ54မိနစ်မှာပြန်ပြီးတော့ခြေလို့တကိုးစီတည်ဖြစ်ပါတယ်နောက်ပိုင်းမှာနှစ်သင်းလုံးအကျိတ်နဲ့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးထပ်မရတာကြောင့်အချိန်ပိုကစားရမှာ103မိနစ်အရောက်မှာဟာဗီမာတီနက်စ်ကဘိုင်ယန်အတွက်ဒုတိယဂိုးကိုကောင်းတိုက်သွင်းပေးခဲ့လို့ဘိုင်ယန်က2ဂိုးတကိုးနဲ့နိုင်ပြီးတော့ဥရောပစူပါဖလားကိုရသွားပါတယ်ဒီဖလားကိုရသွားတဲ့အတွက်လည်းဘိုင်ယန်သင်းဟာဒီနေ့မှာကွာဒရဘယ်လို့ခေါ်တဲ့ဖလားလေးလုံးရသွားခဲ့တာဖြစ်ပါတယ်2013လုံးကလည်းတခါရခဲ့တာကြောင့်ဒါဟာဘိုင်ယန်အတွက်တော့တရားစီရင်မှာဖလားလေးလုံးရတာဒုတိယအကြိမ်မြောက်ဖြစ်ပါတယ်ဒီနေ့စူပါဖလားမှာထူးခြားတာကတော့ပရိသတ်တချို့ကိုခွင်းထဲမှာကြီးကွင်ပေးခဲ့တာပါဒီပွဲကိုပရိသတ်16,000လောက်ကြီးကွင်ရခဲ့ပါတယ်ဒါပေမဲ့ဥရောပအပါအဝင်ကမ္ဘာတစ်ဝှမ်းမှာကာယယောဂကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်ကန္ဓာမှုတချို့ပြန်ပြီးတော့လုံနေချိန်မှာအခုလိုလူတွေတောင်းနဲ့ချီပြီးကြီးကွင်ပေးတဲ့အတွက်ဥရောပဘောလုံးဖွဲ့ချုပ်ဟာဝေဖန်ခံနေရပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကတော့ဒါနဲ့ပတ်သက်ပြီးပွဲမတိုင်ခင်မှာပဲအခုလိုကာကွယ်ပြောဆိုသွားခဲ့ပါတယ
် Look we will have 16,000 spectators on the stadium not 20 it's not even 30%
ကျွန်တော်တို့ကကွင်းထဲမှာပရိသတ် 16,000 ကိုပဲလက်ခံတာပါဒါက30ရာခိုင်နှုန်းပဲဖြစ်ပြီး 2,000 တောင်မဟုတ်ပါဘူး။ဗိုင်းရပ်စ်ကာကွယ်ရေးစီမင်းတွေကိုတင်းတင်းကြပ်ကြပ်ခြားထားပြီးပရိသတ်တွေအတွက်လည်းအနေရမရှိအောင်လုပ်ထားပါတယ်။အလွယ်ဆုံးကတော့ဘာမှမလုပ်ဘဲဒီတိုင်းထိုင်နေရပါပဲ။ဘာမှမလုပ်ရင်မှားလည်းမမှားနိုင်ဘူး။ဘာမှလည်းဖြစ်လာမှာမဟုတ်ပါဘူး။ကျမကြီးကတော့ထိတ်တန့်ဦးစားပေးပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲလူတွေအတွက်လည်းညှို့နှိမ့်ချက်တွေပေးနိုင်ဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့လှုပ်တင်လှုပ်ထိုက်တာကိုလုပ်သွားမှာပါ။
ဥရောပမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတဲ့အတွက်အော်တိုဘာလာထဲမှာပရိသတ်တွေကိုကွင်းထဲမှာကြီးကွင်းပြုမဲ့အစည်းအဝေးကိုဗြိတိန်အစိုးရကရွှေ့ဆိုင်းလိုက်တယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်။ပရိသတ်တွေပဲပါပဲကစားရတဲ့အတွက်စီးပွားရေးအရာလည်းအကြီးအကျယ်ထိခိုက်ပြီးတော့စိုးရိမ်စရာကောင်းတယ်ဆိုပြီးတော့ကမ္ဘာတစ်ဝှမ်းကြီးစားဘောလုံးသမားများသမဂ္ဂကပြောလိုက်ပါတယ်။ဥရောပဘောလုံးပွဲတွေထဲမှာဒီပတ်စိတ်ဝင်စားစရာကောင်းတဲ့ဘောလုံးပွဲတချို့ကိုလည်းပြောပြကြပါမယ်။ဘိုင်ယန်ဟာဥရောပစူပါဖလားကိုရခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကစားတဲ့ဒီပတ်ဘွန်ဒက်စလီဂါပွဲမှာတော့ဟော့ဖန်ဟိုင်းကို၄ဂိုးတကိုးနဲ့ဂိုးပြတ်ရှုံးသွားပါတယ်။ဒါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့32ပွဲဆက်တိုက်ရှုံးပွဲမရှိစန်နေတန်ဟာလည်းပြတ်သွားခဲ့ပါတယ်။ဒီပတ်အကြီးအကျယ်ရှုံးတဲ့အထက်မှာနာမည်ကြီးအသင်းတွေကဘိုင်ယန်တသင်းနဲ့မဟုတ်ဘဲနဲ့ပရီးမီးယားလိဂ်မှာဆိုရင်လည်းမန်ချက်စတာစီးတီးအသင်းဟာလက်စတာကိုအင်ဂျင်မှာမထစ်မှတ်ဘဲနဲ့အကြီးအကျယ်ရှုံးသွားခဲ့ပါတယ်။မက်ဆီဒီကဂိုးရင်သွင်းခဲ့ပြီးမဲ့လက်စတာကပယ်နယ်တီ၃လုံးပါဝင်၅ဂိုးသွင်းခဲ့ပြီးတော့နောက်ဆုံးမှ၅ဂိုး၂ဂိုးနဲ့နိုင်သွားတာပါ။မက်ဆီဒီနီယောဂေါ်ဒီယိုလာကတော့လက်စတာကိုအခုလိုရှုံးရတာဟာလက်ခံနိုင်ဖို့အတော်လေးခက်တယ်ဆိုပြီးတော့ပြောပါတယ်
။ Yeah of course it's tough. Lose 5 and home is not easy to accept it.
အင်ကွင်းမှာ၅ခု၂ခုနဲ့ရှုံးတာတော့ခံရခဲ့ပါတယ်။ဒါကိုလက်ခံနိုင်ဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့ရှုံးတာကတော့ရှုံးတဲ့အတိုင်းလက်ခံရမှာပါပဲ။ဒါပေမဲ့အခုမှ၂ပွဲပဲရှိပါသေးတယ်။နောက်ပွဲတွေဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့
။ဒီပွဲမှာလက်စတာတိုက်စစ်မှုဗာဒီကပယ်နယ်တီနှလုံးအပါဝင်၃ဂိုးသွင်းခဲ့လို့မက်ဆီနဲ့အတူဂေါ်ဒီယိုလာရဲ့မန်စီးတီးကို၃ဂိုးသွင်းနိုင်တဲ့သူဖြစ်လာခဲ့ပါတယ်။လက်စတာဟာဒီပွဲနိုင်လိုက်တဲ့အတွက်၃ပွဲမှာ၃ပွဲလုံးနိုင်ပြီး၉ပွဲနဲ့ပရီးမီးယားလိဂ်အမှတ်ပေးစရာမှာထိရောက်နေပါတယ်။ဒီတော့မှာ Everton ကလည်း Crystal Palace ကို2ဂိုးတကူနဲ့နိုင်လိုက်လို့၃ပွဲလုံးနိုင်ထားတဲ့အတွက်ကိုမရထားပါတယ်။တနင်္လာနေ့ကလည်း Liverpool က Arsenal ကို3ဂိုးတကူနဲ့နိုင်သွားတဲ့အတွက် Leicester, Liverpool, Everton တို့ကိုမစီနဲ့အမပေးစရာထိတ်မှအစင်လိုက်ရှိနေပါတယ်။ Everton သင်းဟာနီးပြ Ancelotti လက်ထက်ဒီနေ့ဘောလုံးရာသီမှာတိုးတက်လာတဲ့အတွက်ဒီနေ့ဘောလုံးရာသီကတော့ပို့ပြီးတော့အကျိတ်နဲ့ရှိမဲ့သဘောတွေလည်းတွေ့နေရပါတယ်ခင်ဗျာ Elite Basketball အသင်းရဲ့ Stable Center ခွင်းကကဘာကျော် Basketball ကစားသမား Kobe Bryant ရဲ့လက်မှတ်ထိုးထားတဲ့ကစားခွင်းချန်ငယ်အစိတ်ပိုင်းကို နယ်လန်ဒီယန်လိုက်ပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်ယန်ဟာသူ့ရဲ့နောက်ဆုံးပွဲအပြီးကွင်းထဲကနေထွက်တဲ့အချိန်မှာသူ့ရဲ့နံပါတ်2ခုထဲကတစ်ခုဖြစ်တဲ့နံပါတ်8နေရာမှာကိုဘီဘရိုင်ယန်ကအမှတ်တရလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ဒါဟာသူ့ရဲ့လက်မှတ်တွေထဲမှာအကြီးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့တပေကွဲလောက်ရှိတယ်လို့လည်းပြောပါတယ်။ဒီလေလံကနေဒေါ်လာ၅သိန်းလောက်ရမယ်လို့ခမန်းထားပြီးတော့အော်တိုဘာလ၃ရက်နေ့အထိလေလံကိုဖွင့်ပေးသွားမှာဖြစ်တယ်လို့လဲ Heritage လေလံအဖွဲ့ကဒူးဥခတ်ကပြောပါတယ်ဒီလေလံကနေရတဲ့ဆေးရခိုင်လုံးကိုတော့ Kobe Bryant အားကစား Foundation ကိုလှူဒါန်းသွားမှာဖြစ်ပါတယ်ဒီဘက်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းမှတ်တွေကြမှာထပ်ပြီးတော့ကြည့်ကြတာပါဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရောင်းမယ်ရှင်
။ကမ္ဘာတဝန်းကပြည်သူတွေအတွက်ကျန်းမာရေးနဲ့စာနာမှုအထောက်အပံ့တွေပံ့ပိုးရမှာကမ္ဘာမှာအမေရိကန်ပြည်ထောင်စုဟာအရက်ရောဆုံးအဖြစ်ရပ်တည်ခဲ့တာကြားခဲ့ပါပြီ။အကူအညီလိုအပ်နေသူတွေအထောက်အပံ့တွေရရှိစေရည်ရွယ်ချက်နဲ့မျှော်မှန်းပြီးအမေရိကန်အခွန်တန်းတွေရဲ့ရန်ပုံငွေနဲ့အသုံးတက်အောင်ပံ့ပိုးခဲ့တာဖြစ်ပါတယ်။ကံမကောင်းအကြောင်းမလှစွာပါပဲ WHO ခေါ်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကလိုအပ်သူတွေစီအထောက်အပံ့တွေရောက်အောင်ဆောင်ကျဉ်းပေးဖို့အကြီးအကျယ်ပြတ်ကွက်ခဲ့ပြီး COVID-19 ကပ်ရောဂါတုံ့ပြန်မှာလည်းမကပါဘူး။လွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကျန်းမာရေးပြဿနာတွေကိုလည်းမကင်တွဲနိုင်ခဲ့ပါဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါလည်းမကသေးပါဘူး။တရုတ်ကွန်မြူနစ်ပါတီရဲ့လွှမ်းမိုးမှုမပါဘဲတီးခြားလွတ်လပ်တယ်ဆိုတာကိုစတင်ပြသတဲ့အနေနဲ့ပြုပြင်ပြောင်းလဲရေးအရေးတကြီးလုပ်ဖို့လည်းငြင်းဆန်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေ2021ခုနှစ်ဇူလိုင်လကစပြီးတရားဝင်နှုတ်ထွက်ဖို့ကြေညာလိုက်ပါတယ်။ဒါပေမဲ့တခြားလိုအပ်တဲ့နိုင်ငံတွေအတွက်ကျန်းမာရေးအထောက်အပံ့ပေးရမှာတော့အမေရိကန်ရဲ့တန်ဓေဌာနကခိုင်မာစေပါပဲ။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထွက်ပြီးနောက်ပိုင်းတခြားနိုင်ငံတွေမှာကူးစက်ရောဂါဖြစ်ခဲ့ရင်ကာကွယ်ဖို့ရောဂါရှာဖွေဖို့နဲ့အရေးပေါ်စာနာမှုအကူအညီလိုအပ်တာတွေကိုအစိုးရဌာနတွေနဲ့အေဂျင်စီတွေအပြင်ပုဂ္ဂလိကကဏ္ဍအပါအမြန်ဆုံးဘယ်လိုကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေကိုအမေရိကန်အစိုးရရှာဖွေနေပါတယ်။2000ခုနှစ်ကစပြီးကမ္ဘာတဝန်း HIV AIDS ညှက်ဖျားရောဂါအဆုတ်ရောဂါ Ebola နဲ့တခြားအသက်အန္တရာယ်ဆိုးရင်ရတဲ့ရောဂါတွေကာကွယ်ရေးရောဂါရှာဖွေရေးနဲ့ကုသရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ142ဘီလီယံပံ့ပိုးခဲ့ပြီးဖြစ်ပါတယ်။ကမ္ဘာတစ်ခွင်ကျန်းမာရေးအတွက်ပြန်ပြနှစ်စဉ်ဒေါ်လာ7ဘီလီယံပံ့ပိုးနေပြီးဒီနှစ်အတွင်း COVID-19 တက်ဖြစ်ရေးအတွက်ပါသုံးဆွဲနေရတာကြောင့်နှစ်ဆတိုးပြီးပံ့ပိုးနေပါတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ကမ္ဘာကျန်းမာရေးဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးဒေါက်တာအယ်မာဂိုးဒန်းကပြောပါတယ် American ပြည်ထောင်စုအနေနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနှုတ်ထွက်မယ်ဆိုပေမဲ့လည်းအထိခိုက်လွယ်ဆုံးပြည်သူတွေအတွက်ကျန်းမာရေးအထောက်အပံ့ပေးနေတဲ့အနေအထားမထိခိုက်အောင်တေးကြစေဖို့စိတ်ပိုင်းဖြတ်ထားပါတယ်အမေရိကန်နိုင်ငံသားအလုံးရဲ့ကြိုးပမ်းမှုဟာတဆင့်ကမ္ဘာတစ်ခွင်ကျန်းမာရေးနဲ့စာနာမှုအထောက်အပံ့အတွက်အမေရိကန်ပြည်ထောင်စုကဥဆောင်နေပြီးအမေရိကန်ပြည်ထောင်စုရဲ့ရဲရောတဲ့အထောက်အပံ့တွေကိုကမ္ဘာတဝန်းကပြည်သူတွေစီတိုက်ရိုက်ပံ့ပိုးနိုင်ဖို့တန်လိုက်ထန်ချမှတ်ထားပါတယ်လို့ USAID ကမ္ဘာကျန်းမာရေးဆိုင်ရာလက်ထောက်ညွှန်ကြားမှုဒေါက်တာဂိုးဒန်းကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်
။စတာပရီဒီမနက်ခင်းတဲ့ရင်းဝါရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6.2 သန်းကျော်ရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာအမေရိကန်ကူးစက်ခံရသူအရေအတွက်ဒီတက်မကပဲဆယ်ဆလောက်ပုံများနေနိုင်တာကိုအိန္ဒိယအမျိုးသားကျန်းမာရေးအာဏာပိုင်တွေကလေ့လာတွေ့ရှိခဲ့ပါတယ်။အိန္ဒိယဆေးသူတင်နာကောင်စီကထိုင်းပြည်တော်ကလူ 19,000 ကိုသွေးဖောက်စစ်ဆေးခဲ့ရမှာအသက်70ကျော်အရွယ်ရှိသူ15ဦးမှာတဦးကိုရိုနာဗိုင်းရပ်စ်ပရိစီဝါပစ္စည်း antibodies ကိုတွေ့ရှိခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုဘာသမ္မတယူကော့ပွဲမှာသူနဲ့ရှင်ပြိုင်ရွေးကံမဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်တို့အင်္ဂါနေ့ကစကားစစ်တိုးပွဲအပြီးဗုဒ္ဓဘာသာမှာတော့ယူကော့ပွဲမဲဆွယ်စည်းရုံးရေးဆင်ဖို့ပြည်내အသီးသီးကိုတွေ့ရောက်နေကြပြီဖြစ်ပါတယ်။Republican Party ရဲ့သမ္မတထရမ့်က2016ခုနှစ်က Hillary Clinton ကိုပုဂတိကနဲ့ရှုံးနေခဲ့တဲ့ Minnesota ပြည်နယ်ကိုတွားရောက်နေပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့အကြိမ်နဲ့ရှင်ပြန်ရမယ့်တခြားပြည်နယ်တွေဖြစ်တဲ့ Pennsylvania နဲ့ Ohio ပြည်နယ်တွေကိုမဲဆွယ်စည်းရုံးရေးယထားနဲ့တွားရောက်နေပါတယ်။ American နိုင်ငံကြီးဝန်ကြီး Mike Pompeo က Biden နဲ့တရုတ်နိုင်ငံတို့အကြား ဘာသာရေးဆိုင်ရာသဘောတူစာချုပ်ပြန်လည်ချုပ်ဆိုမဲ့ကိစ္စအပေါ်ဗာတီကန်အနေနဲ့ပြန်လည်စဉ်းစားဖို့တောင်းဆိုလိုက်ပါတယ်။စတာပရိတိမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောက်တာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထုံပါ။
This program has come to you from the Voice of America, Washington.